။ဘာလာနယောဂီပေါင်းတော်ပေါင်းတော်။ယခုချိန်ကမှစာပြပရိသတ်သမုပ္ပါဒရားလာရရမှာဖြစ်ပါတယ်။ပရိသတ်သမုပ္ပါဒရားတို့များမောဟကြရမြင်မနာကြရမြင်မှာတရားပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကတော်မြတ်ကြီးအားနမောတတသုံးကျင်ရုပ်ဆုံးရုပ်ပုံတော်လာကြပါသော
။
နမောတတ
သောမာ
အကျဉ်းအပြည့်ခွဲကြည့်လိုက်ရင်၃မျိုးရှိတယ်။ဘယ်နှမျိုးရှိလဲ
၃မျိုးရှိပါတယ်ခင်ဗျာ။
အကျဉ်းများဖြင့်ဖွဲ့ကြည့်လိုက်ရင်အပယ်လေးပါးခန္ဓာရဲ့သုတ္တိခန္ဓာရဲ့ဓမ္မခန္ဓာရဲ့အကျဉ်းများဖွဲ့ကြည့်လိုက်ရင်၄မျိုးရှိတယ်ဟုတ်တယ်မလား၄မျိုးသောခန္ဓာတွင်ဖြစ်အောင်အတိတ်ကာလတုန်းကကံတွေဘယ်မျိုးသောကံတွေဘယ်မျိုးလောက်ခဲ့ရတယ်ဆိုလို့ရှိရင်ကံတွေ၃မျိုးလောက်ခဲ့ရတယ်ဘယ်မျိုးလောက်ခဲ့ရတော့သောမျိုးသောခန္ဓာတွေဖြစ်အောင်ကံတွေဘယ်မျိုးလုပ်ကြရတော့ဒါရိကံသောမျိုးကိုသင်္ခါရသောမျိုးလို့ဒီလိုမှတ်လိုက်ပါသင်္ခါရဘယ်နှပါလဲပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအနန္တာပြီးသင်္ခါရသင်္ခါရဘယ်နှမျိုးလဲသောမျိုးပါဒါရိသင်္ခါရသောမျိုးလုပ်ခဲ့တဲ့အတွက်ခန္ဓာအမျိုးအစားသောမျိုးရလာတာဖြစ်ပါတယ်သဘေလေးပါခန္ဓာတွေရတယ်ဒုက္ခတိခန္ဓာတွေရတယ်ဇမခန္ဓာတွေရတယ်အရိခန္ဓာရာကြောင့်လို့ဒီကတခြားလားကံတွေလားအရိကံတွေကိုကြည့်လိုက်ရင်ပုံညာပိသင်္ခါရဆိုတဲ့ကံက2မျိုးအပုံညာပိသင်္ခါရဆိုတဲ့ကံက2မျိုးသာနိသာပိသင်္ခါရဆိုတဲ့ကံက2မျိုးကံဘယ်နှမျိုးတော့သင်္ခါရအနေနဲ့3မျိုးခွဲလိုက်တာပါတကယ်တော့ကံက၄မျိုးရှိတာပေါ့နော်ကံတွေကကြောက်ရင်ဘယ်မျိုးတော့သို့သောသင်္ခါရတွေလည်းခွဲရင်တော့၃မျိုးပေါ့ဟုတ်တယ်မလားအဲ့ဒီ၃မျိုးကဘာသင်္ခါရတွေတော့ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိတာပိသင်္ခါရသင်္ခါရဆိုတာကံတရားပြုပြင်တတ်တဲ့ကံစီမံဖန်တီးပြတတ်တဲ့ကံဘာရီပြုပြင်တတ်တဲ့ခန္ဓာတွေရအောင်ပြုပြင်တတ်။ဘာရီစီမံခန္တီတတ်တဲ့ခန္ဓာတွေရအောင်စီမံခန္တီတတ်။နော်။အခုဘုန်းတော်ဒကာမတွေခန္ဓာတွေမြင်ဝလာကြရလား။အဲ့ဒီခန္ဓာတွေရအောင်ဘုရားစီမံခန္တီပေးကြတာနော်။သင်္ခါရတွေကစီမံခန္တီပေးကြတာနော်။ဘယ်တော့ကလဲလို့ပြောရင်အတိတ်ကာလတုန်းကဘယ်တော့ကလဲ။အတိတ်ကာလတုန်းကပြုလုပ်ခဲ့တဲ့ကံဆိုတဲ့သင်္ခါရတွေကစီမံခန္တီပေးလိုက်တဲ့ယခုဘဝမှာဒုတိယလာဖြစ်ရတဲ့ကြောက်ကြရလာဖြစ်ရတဲ့မိမာရလာဖြစ်ရတဲ့ဒါကြောင့်ဖြစ်လာတဲ့မြတ်ဘဝအမျိုးမျိုးဒီတခြားကြောင့်ဖြစ်တာလားကံကြောင့်ဖြစ်တာလားကံဒီပြည်တခြားလားသင်္ခါရတရားလားသင်္ခါရအနေနဲ့ပြောတော့3မျိုးကံအနေနဲ့ပြောတော့4မျိုးသင်္ခါရအနေနဲ့ပြောတော့ဘာသင်္ခါရတွေတော့ပုံညာပိသင်္ခါရအပုံညာပိသင်္ခါရကံနေနဲ့ကြောမယ်ဆိုရင်၄မျိုးရှိတယ်ကုသိုလ်ကံရဲ့အကုသိုလ်ကံရဲ့နော်အကုသိုလ်ကံရဲ့ကာမကုသိုလ်ကံရဲ့ရူပကုသိုလ်ကံရဲ့အရူပကုသိုလ်ကံရဲ့၄မျိုးလဲ၄မျိုးပါပြောကြပါအောင်အကုသိုလ်ကံရဲ့ကာမကုသိုလ်ကံရဲ့ရူပကုသိုလ်ကံရဲ့အရူပကုသိုလ်ကံရဲ့ပြန်ပြောကြည့်လိုက်အကုသိုလ်ကံရဲ့ကာမကုသိုလ်ကံရဲ့ရူပကုသိုလ်ကံရဲ့အရူပကုသိုလ်ကံရဲ့ကံဘယ်နှမျိုးပါလဲ၄မျိုးပါပါကံလေးမျိုးအဲ့ဒီကံလေးမျိုးကိုသင်္ခါရ၃မျိုးနဲ့မှထည့်သွင်းကြည့်လိုက်မယ်ဆိုရင်အာဟုသောကံဒီအပုံညာပိသင်္ခါရအာဟုသောကံဒီဘာသင်္ခါရတော့အာဟုသောကံကိုဘာသင်္ခါရလို့ပြောမလဲအပုံညာပိသင်္ခါရလို့ပြောလိုက်ပါအပုံညာပိသင်္ခါရပုံညာဆိုတာကကောင်းသောကုသိုလ်အဆရာကမဟုတ်ကောင်းသောကုသိုလ်မဟုတ်ဆိုတော့အာဟုသောပေါ့အပိသင်္ခါရကပြုပြင်ဖန်တီးပေးတတ်တာပါရီပြုပြင်ဖန်တီးပေးတတ်တာလဲလို့ဖြင့်ရင်ဟောဒီခန္ဓာ၅ပါးဖြစ်အောင်ပြုပြင်ဖန်တီးပေးတတ်တာပါရီပြုပြင်ဖန်တီးပေးတတ်တော့ခန္ဓာ၅ပါးဖြစ်အောင်ပြုပြင်ဖန်တီးပေးတတ်လို့သုခသင်္ခါရအဘိသင်္ခါရလို့ခေါ်လိုက်ပါဘာဖြစ်လို့ဘိသင်္ခါရလို့ခေါ်ရတာတော့ခန္ဓာ၅ပါးရအောင်ပြုပြင်ဖန်တီးပေးတတ်လို့အဘိသင်္ခါရပြောကြည့်ပါခန္ဓာ၅ပါးရအောင်ပြုပြင်ခန္ဓာဖြစ်တယ်လို့အဘိသင်္ခါရဒီလိုမလားအပေါင်းများကအကုသိုလ်အဘိသင်္ခါရကပြုပြင်ခန္ဓာဖြစ်တဲ့သဘော အာဟုသောကံဤသည်ခန္ဓာ၅ပါးရအောင်ပြုပြင်ခံပြီးပြည့်တတ်ပါလေ။ဒါကြောင့်မလို့အပေါ်ညာသည်သင်္ခါရလို့ခေါ်ပါလေ။ဟုတ်တယ်မလား
။
အာဟုသောကံဤခန္ဓာ၅ပါးရအောင်ပြုပြင်ခံပြီးပြည့်တတ်ပါလေ။ဒါကြောင့်အပေါ်ညာသည်သင်္ခါရလို့ခေါ်ပါလေ။ပြောကြည့်လား။အာဟုသောကံဤခန္ဓာ၅ပါးရအောင်ပြုပြင်ခံပြီးပြည့်တတ်ပါလေ။ဒါကြောင့်အပေါ်ညာပြီးသင်္ခါရလို့ခေါ်ပါလေ။ဒါပြီးပေါ်ညာပြီးသင်္ခါရလည်းဒီတိုင်းပဲပေါ့နော်။ပေါ်ညာတာတခြားတာကုသိုလ်လား
။ဟုတ်
ပါဘူး။ကုသိုလ်ကံဒီခန္ဓာ၅ပါးရအောင်ပြုပြင်ခံဒီပြည့်တတ်ပါလေ။ဒါကြောင့်ပေါ်ညာပြီးသင်္ခါရလို့ခေါ်ပါလေ။ဆိုကြည့်လိုက်။ကုသိုလ်ကံဒီခန္ဓာ၅ပါးရအောင်ပြုပြင်ခံဒီပြည့်တတ်ပါလေ။ဒါကြောင့်ပေါ်ညာပြီးသင်္ခါရလို့ခေါ်ပါလေ။ဟုတ်တယ်မလား။အာနိသာဘိသင်္ခါရကြရတယ်အာနိသဆိုတာကသံတရားပေါ့အာနိသဆိုတာကတရားတော့သံတရားတွေဒီခန္ဓာ၅ပါးရအောင်ပြုပြင်ခံဒီပိဋကပါလေထို့ကြောင့်အာနိသာဘိသင်္ခါရလို့ခေါ်ပါလေဆိုကြည့်လိုက်သံတရားတွေဒီခန္ဓာ၅ပါးရအောင်ပြုပြင်ခံဒီပိဋကပါလေထို့ကြောင့်အာနိသာဘိသင်္ခါရလို့ခေါ်ပါလေခန္ဓာ၅ပါးရောက်ပြုပြင်ဖန်တီးပြတတ်တဲ့တရားတွေဒါကြောင့်သူတို့ကဘိသင်္ခါရလို့ခေါ်တော့မလားအပေါ်ညာဘိသင်္ခါရဆိုတာကကံအနေနဲ့ပြောတော့ပါကံနဲ့တော့အာဟုသောကံအာဟုသောကံဒီအပေါ်ညာဘိသင်္ခါရအာဟုသောကံဒီအပေါ်ညာဘိသင်္ခါရဒီလိုမလားနောက်တစ်ခါကျတော့ပေါ်ညာဘိသင်္ခါရဆိုတာတခြားလားကုသိုလ်တရားလားကုသိုလ်တရားကုသိုလ်ကကုသိုလ်ကံကဘုနာ3မျိုးစေထုတ်ပြထားတယ်။ကာမကုသိုလ်ကံရဲ့၊ဒုဗ္ဗကုသိုလ်ကံရဲ့၊အရုဗ္ဗကုသိုလ်ကံရဲ့ခဏမျိုးတော့အဲဒီ3မျိုးကမဟာရိပုံညာဖြစ်တဲ့ခါရဆိုတဲ့နေရာမှာဘယ်ကုသိုလ်ကိုယူမလဲဆိုရင်ပုံကာမကုသိုလ်နဲ့ဒုဗ္ဗကုသိုလ်ဘယ်ကုသိုလ်ကိုယူမလဲကုသိုလ်2မျိုးကိုယူမယ်နော်ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံဒီပုံညာပြီးသင်္ခါရဖြစ်ပါတယ်ဆိုကြည့်လိုက်ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံဒီပုံညာပြီးသင်္ခါရဖြစ်ပါတယ်အစားကပြန်ဆိုအာကုသိုလ်ကံဒီအပုံညာပြီးသင်္ခါရဖြစ်ပါတယ်ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံဒီပုံညာပြီးသင်္ခါရဖြစ်ပါတယ်ဘာကကြံနေတော့အာရုပကုသိုလ်ကံသူကတော့ဇံလို့ပဲသုံးလိုက်နော်အာရုပကုသိုလ်ကံလည်းဇာတ်ဇာမပဲဒါပေမဲ့သူကကာမကုသိုလ်နဲ့နာမည်ကြီးစုတော့ကုသိုလ်လို့ပဲသုံးလိုက်အခုအာနိသာဘိသင်္ခါရကြတာသူကအာရုပကုသိုလ်သူကတော့ဇံလို့သုံးလိုက်ပေါ့နော်အာရုပကုသိုလ်ဇံဒီအာရုပကုသိုလ်ကံဒီအာရုပကုသိုလ်ဇံဒီနော်အာနိသာတော့ဇံပေါ့အာရုပကုသိုလ်ဇံဒီအာနိသာဘိသင်္ခါရဖြစ်ပါသည်ပြောလိုက
်
အာနိသာဘိသင်္ခါရဖြစ်ပါသည်ပေါင်းလိုက်တော့ကံလေးမျိုးမှာသင်္ခါရဘယ်နှမျိုးလဲအာကုသောကံသည်အာပေါင်းကြဘိသင်္ခါရဖြစ်ပါသည်ကာမကုသောကံနဲ့ရူပကုသောကံသည်ပေါင်းကြဘိသင်္ခါရဖြစ်ပါသည်အရူပကုသိုလ်ဇာတိအာပေါင်းရအာနိသာဘိသင်္ခါရဖြစ်ပါသည်ဒီလိုမလားအဲ့ဒီကံလေးမျိုးဒီဘာကြောင့်အဘိသင်္ခါရလို့ခေါ်ရတော့ခန္ဓာ၅ပါးရောယုတ်ပြီးပြည့်တယ်လို့အဘိသင်္ခါရလို့ခေါ်ပါတယ်ပြန်ပြောကြည့်စမ်းခန္ဓာ၅ပါးရအောင်ပြုပြင်ပေးတယ်လို့အဘိသင်္ခါရလို့ခေါ်ပါလေ။ကြံပြော။ခန္ဓာ၅ပါးရအောင်ပြုပြင်ပေးတယ်လို့ခေါ်ပါလေ။အဘိသင်္ခါရလို့ခေါ်ပါလေ။ဒီလိုမလား။အဲဒီတော့ခန္ဓာ၅ပါးရအောင်ပြုပြင်ပေးပုံကလေး။နော်။ခန္ဓာ၅ပါးရအောင်ပြုပြင်ပေးပုံကလေးကိုဘုန်းကြီးတို့ဟောပဋိစ္စသမုပ္ပါဒ်ဆဝါယအောက်ဆုံးမှာလင်္ကာကလေးဒီကောင်းထားတာပေါ့အဝိဇ္ဇာနိတနာယေခံဥပါဒကံကြောင့်ယုံနံပေါ်အပင်မမျိုးမျိုးမအပင်မြင်မပြတ်ဆက်ဆက်သည်ဟ
ကံကြောင့်တန်ရောက်ကံရောက်ကြောင့်ကံခန္ဓာဖြစ်ပြန်နည်းလည်းရောယမတိကြားသာတိမြတ်ကထင်ရှားပြုခြင်းစီရင်ဖန်ဆင်းအကြောင်းရင်းကြောင့်လူနာများစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြစ်ရှိမြောတဲ့နော်အဝိဇ္ဇာနဲ့တဲ့တဏှာရင်ခံဥပါဒံကံနော်ကံကြောင့်ဒါတွေဖြစ်တော့ယောက်နဲ့တွေဖြစ်တယ်အဲဒီယောက်နဲ့တာတခြားလားဟောဒီခန္ဓာ၅ပါးပြောတာလားဘယ်လိုတွေပါလဲဝိညာဉ်ကံရောသာလာယေတာခန္ဓာဝိညာဉ်ပချင်းချုပ်လိုက်တော့ယောက်ျားနဲ့ခန္ဓာဟောတယ်မဟုတ်လားယောက်နာပေါ်ယောက်နာပေါ်ဆိုတာကခန္ဓာ၅ပါးပြောတာလားခန္ဓာ၅ပါးယုံနာစီခန္ဓာ၅ပါးခန္ဓာ၅ပါးကိုကြည့်ချုံလိုက်တဲ့ယုံတရားနဲ့တရားအဲဒီယုံတရားနဲ့တရားဖြစ်အောင်ဒီကာလကဘယ်လိုတွေကဖြစ်ဖြစ်ပြီးခဲ့တယ်ဆိုတော့အဓိကတရားကကံဒီဟူသောသင်္ခါရဒါကအဓိကတရားပါဟုတ်တယ်မလားအဓိကတရားကဘယ်လိုလဲတော့ကံဒီဟူသောကံဒီဟူသောသင်္ခါရပုံညာပြီးသင်္ခါရဆိုတဲ့အကုသိုလ်ကံအပုံညာပိသင်္ခါရဆိုတဲ့အာကုသိုလ်ကံပုံညာပိသင်္ခါရဆိုတဲ့ကာမကုသိုလ်ကံပရောပကုသိုလ်ကံအာနိသာပိသင်္ခါရဆိုတဲ့အာရပကုသိုလ်ကံဒါပဲမဟုတ်လားသင်္ခါရကိုကံလို့လည်းသုံးလို့မရဘူးလားရလားကံလို့သုံးရင်ကမ္မဘဝသင်္ခါရလို့သုံးရင်သင်အဘိသင်္ခါရတရားကိုကောက်လိုက်တော့စေတနာဆိုတဲ့ကံတရားပါပဲ။ဟုတ်တယ်မလား။အဲဒါကြောင့်ကံအဲ့ဒီကံကြောင့်ယုံနာပေါ်ကံကြောင့်ယုံနာပေါ်ယုံနာကဘယ်လိုကပြုပြင်ပေးတာတော့ကံကယုံနာတွေရအောင်ကံကပြုပြင်ပေးသည်။ယုံနာတွေရအောင်ဘယ်လိုကပြုပြင်ပေးတော့ကံကပြုပြင်ပေးတာပါနော်။ယုံနာတွေရအောင်ကံကပြုပြင်ပေးတာပါကံကပြုလုပ်ပေးတာပါကံကပြုလုပ်ပေးတာပါကံကပို့ဆောင်ပေးတာပါကံကနေပြီးတော့ဖန်တီးပေးတာပါနော်ကံကနေဘယ်လိုနည်းနဲ့ဖန်တီးပေးတယ်လဲဆိုရင်ဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံသုံးနောက်မှာဝိဇ္ဇာတရားလည်းရှိတယ်တဏှာတရားလည်းရှိပါတယ်ဥပါဒံတရားလည်းရှိပါတယ်ဟောသုံးနောက်မှာကျောင်းတော်ကံအဖြစ်နဲ့တရားဗနဲ့မျိုးရှိနေတော့ကောင်းမျိုးရှိနေတဲ့ဘယ်လိုတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ဟုတ်တယ်မလားနဘတိဥပပပြတာရကအဝိဇ္ဇာပေါ့နဘသုံးပပပြတာရကတဏှာနဲ့ဥပါဒံပေါ့အဲဒီတော့မှာအဝိဇ္ဇာယူရင်ဘယ်လိုကိုယူလို့ရတော့တဏှာနဲ့ဥပါဒံယူရင်လည်းဘယ်လိုကိုလဲယူရပါလဲအဝိဇ္ဇာကိုလည်းယူလိုက်ပါဟုတ်တယ်မလားအဲဒါကြောင့်မလားဝိဇ္ဇာယတနာယဥပါဒံယအရိတ္တယသုံးမျိုးသည်ဟိုအနေနဲ့ပြောတော့ဘာဝို့လို့ပြောတာတော့ကိလေသာဝို့သုံးပါးကိလေသာအချင်းချင်းတူနေတဲ့အတွေ့တဘာကိုယူရင်ကျန်တဲ့သုံးပါးကိုလည်းယူရမယ်လို့ပြောလိုက်ပါတော့ဟောဒီအရိတ္တယသုံးမျိုးကနေပြီးတော့ကံဆိုတဲ့သင်္ခါရတွေဖြစ်အောင်အရင်ခံနေပါတယ်ဘာဖြစ်တော့ကံဆိုတဲ့သင်္ခါရတွေဖြစ်အောင်အရင်ခံနေတာကအကြောင်းခံတာပြောရမလားအကြောင်းခံနေတာကြောတော့တော့ခံပြုပေးနေတာနော်လင်္ကာပေါ်တော့ရင်ခံတယ်လို့ပြောလိုက်တာတကယ်ကတော့ဘာဖြစ်နေတာတော့နောက်ကနေကြောတော့တော့ခံပြုပေးနေတာနောက်ကနေထောက်ပံ့ပေးနေတာအားပေးနေတာကူညီပေးနေတာနော်ဘယ်တရားတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အရိဒိယသုံးမျိုးရအာဘိကုညီမှုရလို့ကံသင်္ခါရကခန္ဓာတွေဖြစ်အောင်ပြုလုပ်ဖန်တီးပေးတတ်တာပေါ့အရိဒိယသုံးမျိုးရထောက်ပံ့ကုညီမှုသာမရရင်ကံသင်္ခါရကခန္ဓာ၅ပါးရအောင်ပြုပြင်ဖန်တီးပေးတတ်ပါမလားအဲဒီတော့ကံသင်္ခါရခန္ဓာ၅ပါးရအောင်ပြုပြင်ဖန်တီးပေးတတ်တယ်ဆိုတာဟာသူ့ကြည့်တတ်တဲ့ဖန်တီးတာလားသူ့မှာကြောတော့တော့ခန္ဓာတွေရှိနေတာလားကျောင်းတော်ကတရားတွေကဘယ်လိုတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဟုတ်တယ်မလားဘယ်လိုနည်းနဲ့ကျောင်းတော်ကပြုပေးနေတယ်လဲဆိုရင်အဝိဇ္ဇာကမသိတာအဝိဇ္ဇာက ဘာကိုမသိတာတော့သစ္စာကဆင်းပါတူတွေပါလေဒုက္ခသစ္စာအမှုရိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီသစ္စာလေးပါရှိတဲ့အထက်မှာအဓိကပဲသစ္စာကိုမသိတာတော့ဒုက္ခသစ္စာကိုမသိတာဒုက္ခသစ္စာတရားကဘယ်သူပါလေဒုက္ခသစ္စာတရားဘယ်သူပါလေဘာဖြစ်လို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ဖြစ်ဖြစ်တတ်လို့ဒုက္ခသစ္စာဖြစ်ဖြစ်ဒီဒုက္ခသစ္စာပါရမလားခန္ဓာ၅ပါးဖြစ်ဖြစ်ဒုက္ခသစ္စာခန္ဓာ၅ပါးဖြစ်ဖြစ်ဒုက္ခသစ္စာဒီလိုမလားအဲဒီခန္ဓာ၅ပါးဖြစ်ဖြစ်ဒုက္ခသစ္စာကိုတဲ့အတိတ်ကာလတုန်းကသိခဲ့တာမသိခဲ့ဘူးလားအာဟုသောတွေပြုလုပ်ခဲ့ဘူးပါတယ်အာဟုသောတွေပြုလုပ်ခဲ့ဘူးတုန်းကလည်းပဲဒုက္ခသစ္စာသိပြီးတော့ပြုတာလားမသိပဲပြုတာလားအာဟုသောပြုပြီးဆုံးပါတော့ဒုက္ခသစ္စာဘယ်သိတော့မလဲနော်သစ္စာညာဘယ်ရပါတော့မလဲကဲဒီကုသိုလ်တွေပြုတဲ့နေရာကြတော့ပေါ့ကြည့်လိုက်စမ်းပါပောင်ညာဝိသေကာရလေးနဲ့ကုသိုလ်တွေကောပြုခဲ့တာမရှိဘူးလားရှိလားအာပောင်ညာဝိသေကာရနဲ့အာကုသိုလ်တွေပြုခဲ့ရုံသာမကပါဘူးဟောဒီပညာပြည့်တဲ့ခါရနဲ့ကောကုသိုလ်တွေမပြုတ်ခဲ့ဘူးလားပြုတ်ခဲ့လားအတိတ်ကာလတုန်းကလေမပြုတ်ခဲ့ဘူးလားပြုတ်ခဲ့လားပညာပြည့်တဲ့ခါရဆိုတော့ဘာကုသိုလ်တွေတော့ပညာပြည့်တဲ့ခါရဆိုတော့ဘာကုသိုလ်တွေတော့ကာမကုသိုလ်ရဲ့ရူပကုသိုလ်ရဲ့ကြံပြောစမ်းအဲ့ဒါကပညာပြည့်တဲ့ခါရမလားအဲ့တုန်းကမလုပ်ခဲ့ဘူးလားလုပ်ခဲ့လားကာမကုသိုလ်ဆိုတာကတော့သူကကုသိုလ်ရိုးရိုးပေါ့နော်ရူပကုသိုလ်ကြတော့တခြားလားဇန်တရားလားရူပကုသိုလ်ကလည်းဇန်တရားပါပဲနော်ဇန်ကုသိုလ်ပေါ့နော်တခြားလားဇန်ကုသိုလ်လားဟောပြီးဇန်ကုသိုလ်အဲ့ဒီဇန်ကုသိုလ်တွေလည်းပြုခဲ့တယ်တဲ့ဇန်ကုသိုလ်ကဘယ်နှပါးလဲဆိုတော့ရူပကုသိုလ်ဇံက၅ပါးရှိတယ်။ရူပကုသိုလ်ဇံဘယ်နှပါးရှိတော့၅ပါးရှိတယ်။နောက်ကာမကုသိုလ်ကံကဘယ်နှပါးရှိတယ်လဲဆိုရင်၈ပါးရှိတယ်။ကာမကုသိုလ်ကံဘယ်နှပါးရှိတော့သောမနတ္တသာဂတဉာဏသံပြယုတ်တံအသင်္ခာရိကနေကံသသင်္ခာရိကနေကံသတိဖြစ်နော်။ကာမကုသိုလ်ကံဘယ်နှပါးရှိလဲဘယ်နှပါးလဲကာမကုသိုလ်ကံဘယ်နှပါးရှိတော့၈ပါးရှိတယ်ဟုတ်တယ်မလားအဲဒီကာမကုသိုလ်က၈ပါးကိုလုပ်ငန်းရဲ့အသွင်တရားလေးနဲ့တယောက်ခွဲကြည့်လိုက်မယ်ဆိုရင်ဒါနသီလဘာဝနာအပါသာယနာဝိယဝိသပတ္တိဒါနပတ္တလူမောဒနာဓမ္မသဝနာဓမ္မသေတနာဒိဋ္ဌိစုကမ္မလောကရဲ့အတ္တက10ခုရှိတယ်။ဘယ်နှခုရှိတော့အဲဒီ10ခုကပုံညာကရိယာဝတ္ထု10ပါးလို့ဒီလိုခေါ်ပါတယ်။ပုံညာကရိယာဝတ္ထုဘယ်နှပါးတော့ဒါနသီလဘာဝနာအပ္ပသယနာဝေယဝိသပတ္တိဒါနခန္ဓာနုမောဒနာဓမ္မသဝနာဓမ္မဒိဋ္ဌနာဒိဋ္ဌိစုကမ္မအားလုံးဆိုလိုက်မယ်ဒါနသီလဘာဝနာသဗ္ဗသာယနာဝိယဝိသာပတ္တိဒါနပတ္တ ानु မောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဒါနသီလဘာဝနာပါသယနာဝိယဝိသပတ္တိဒါနပတ္တ ानु မောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မအာလောကဘာလဲအဲဒီ7ပါးဒီကုသိုလ်မျိုးစား7ပါးလို့ပြောပါတယ်။ဘာမျိုးစား7ပါးတော့ကုသိုလ်မျိုးစား7ပါးရှိတယ်။ဟုတ်တယ်မလား။ဒ ဒါနဆိုတာကလူတာတန်းတာသိက္ခာနာဒါနဆိုတာဘာလို့တာလို့သီလကသီလထောက်တည်တာဘာဝနာကသမထဘာဝနာဝိပဿနာဘာဝနာနော်သမထအကျင့်နဲ့ဝိပဿနာအကျင့်အရာကဘာဝနာအပ္ပသယနာဆိုတာကဘုရားတရားသံဃာယရဏသုံးပါးကိုအယုံသိပေးတယ်ရှ िख ောတယ်ဝိယဝိသန္တကဘုရားတရားသံဃာသာသနာတော်နဲ့ဆက်သက်တဲ့ဝိယဝိသအမှုကြီးငယ်တွေပြုလို့ဆောင်ရွက်တယ်ပဋိဒါနသရကအမြဝေတယ်ပဋ္ဌာနုမောဒနာသရကသာဓုခေါ်တယ်ဓမ္မဒေသဝနာသရကတရားနာတယ်ဓမ္မဒေသနာသရကတရားဟောတယ်ဒိဋ္ဌိစုကမ္မဆိုတာကကံကံရဲ့အကျိုးကိုယုံကြည်ပြီးတော့အယူတွေမှန်းနေအဲ့ဒါကဒိဋ္ဌိစုကမ္မအားလုံးပေါင်းလိုက်တော့ကုသိုလ်ကလည်းမျိုးလဲအဲ့ဒီကုသိုလ်ဆယ်မျိုးအဲ့ဒါကိုပုံညာကရိယာဟုလို့ဆယ်ပါးလို့ဒီလိုခေါ်တယ်နောက်တစ်ခါသုဒ္ဓရဆယ်ပါးဆိုတာလည်းရှိပါသေးတယ်သုဒ္ဓရတရားဆယ်ပါးဆိုတာကောင်းသောအကျင့်ဆယ်မျိုးကောင်းသောအကျင့်ဘယ်နှမျိုးလဲပါဏာတိပါဒဝိရမဏိအာရိဏဒဏဝိရမဏိကာမိတုဝိသသာရဝိရမဏိကာယကံနဲ့ပတ်သက်တဲ့ကုသိုလ်ဘယ်နှမျိုးလဲပါဏာတိပါဒဝိရမဏိအာရိဏဒဏဝိရမဏိကာမိတုဝိသသာရဝိရမဏိကာယကံနဲ့ပတ်သက်တဲ့ကုသိုလ်က3မျိုးနော်နာရကဝစီကံနဲ့ပတ်သက်တဲ့ကုသိုလ်က၄မျိုးရှိတယ်။မုသာဝါဒဝိရမဏိ၊သီသုဏဝါစာဝိရမဏိ၊ပရုသဝါစာဝိရမဏိ၊တံဖပလပဝါစာဝိရမဏိ။ဟုတ်တယ်မလား။မုသာဝါဒဝိရမဏိမောမမပြောဆိုခြင်းမှာရှောင်ခြင်းနဲ့သီသုဏဝါစာဝိရမဏိတဝနဲ့တဝခင်းမင်းပြေချောင်းကောင်းတဲ့စကားပြောဆိုခြင်းမှာရှောင်ခြင်းနဲ့ပရုသဝါစာဝိရမဏိကြက်ကြက်တတ်ရန်ရန်ဆိုင်ဆိုင်ပြောဆိုခြင်းမှရှောင်ခြင်းနဲ့သမ္ပပလပဝါစာဝိရမဏိအကျုံးမရှိတဲ့စကားပြောဆိုခြင်းမှရှောင်ခြင်းနဲ့ဝစီကံနဲ့ပတ်သက်တဲ့သုဒ္ဓရတရားကဘယ်နှပါလဲ၄ပါးပါဘုရား။နောက်ကမနောကံနဲ့ပတ်သက်တဲ့သုဒ္ဓရတရားကတော့မှအနဘိဇာပြပါဒသမ္မာဒိဋ္ဌိနော်အနဘိဇာတဘာရဲ့ဖြစ်စီကိုမတရားသဖြင့်မကြံစီဘူးအပြပါဒတဘာပေါ်မှာမြင့်တဲ့လူတဲ့စိတ်တွေမရှိဘူးသနာကရုဏာစိတ်ပဲရှိတယ်။တမ္မာဒိဋ္ဌိကံကံအကျိုးကိုယုံကြည်ပြီးတော့ယူဖို့ဖြောင်းပတ်တဲ့စိတ်တွေရှိတယ်။မနောကံနဲ့ပတ်သက်တဲ့သုဒ္ဓတရားကဘယ်နှပါးလဲ။အလုံးပေါင်းလိုက်တော့သုဒ္ဓတရားဘယ်နှပါးလဲ။ဆယ်ပါးသုဒ္ဓတရားကကောင်းသောအကျင့်။အဲဒီကောင်းသောအကျင့်တွေကျင့်နေရင်လည်းပဲကုသိုလ်တွေမရဘူးလားရလား။အဲ့ဒီကုသိုလ်အားလုံးကိုဒီနေရာမှာဘာသင်္ခါရလို့ပြောမလဲ။ပုံညာဝိသင်္ခါရဘာကုသိုလ်တွေလဲ။ကာမကုသိုလ်တွေ။ဘာကုသိုလ်တွေပါလဲ။အဲ့ဒီတော့ဇန်ကုသိုလ်ဆိုတဲ့ရူပကုသိုလ်က၅ပါးနော်။ကာမကုသိုလ်က၁၀တယောက်နေနဲ့ပြောရင်၈ပါး။၁၀တယောက်နေနဲ့ပြောရင်ဘယ်နှပါးလဲ။ဘုဒ္ဓရာနေနဲ့ပြောရင်ပုံညာကရိယာဝတ္ထုက၁၀ပါး။အလေးချင်းနေနဲ့ပြောရင်သုဒ္ဓရတရားကအဲပါအဲ့ဒါဒီပုံညာဖြစ်တဲ့ခါရပဲပေါ့လားအဲ့ဒီပုံညာဖြစ်တဲ့ခါရတို့သုဒ္ဓရတရား၁၀ပါးတို့အတိတ်ကာလတော့ဘယ်လောက်ခဲ့ဘူးလားလောက်ခဲ့လားဟာရူပကုသိုလ်ဇာန်ကလေးတွေတော့လောက်ခဲ့ကြီးလောက်ခဲ့အောင်ပါပါဟုတ်တယ်မလားဘဝပေါင်းများစွာသံသရာကျင့်လည်လာခဲ့ရတဲ့ပုဂ္ဂိုလ်တွေဖြစ်ကြသည့်အားရောစွာရူပကုသိုလ်ဇာန်ကလေးတွေလည်းပဲမရှိဘူးလို့ပြောလို့ရပါမလားတဘဝမဟုတ်တဲ့ဘဝတော့ရှိခဲ့ဘူးပါပါဟုတ်တယ်မလားအဲဒီတော့ကာမကုသိုလ်ကံတွေရူပကုသိုလ်ကံတွေပြုပြီးပြုခဲ့ရတော့လည်းပဲသစ္စာတရားတော့သိခဲ့ရလားမေးရင်သစ္စာတရားတော့မသိခဲ့ပါဘူးတဲ့နော်သစ္စာတရားတော့မသိခဲ့ပါဘူးသုဒ္ဓရတရားတွေပြုခြင်းခဲ့ပါတယ်ဒါပေမဲ့သစ္စာတရားမသိခဲ့ဘူးပုံညာတရားတို့တွေပြုခဲ့ပါတယ်ဒါပေမဲ့သစ္စာတရားမသိခဲ့ဘူးနော်ဇာတိပြုခဲ့ပါလေဒါပေမဲ့သစ္စာတရားမသိခဲ့ဘူးသစ္စာတရားမသိတာဒီတခြားလားအဝိဇ္ဇာလားအဓိကပဲသစ္စာကိုမသိတာတော့ဒုက္ခသစ္စာဆိုတာတခြားလားခန္ဓာ၅ပါးလားအတင်းချုံလိုက်တော့ယောတရားနဲ့တရားဖ ရှိပြီးပြတ်တတ်တဲ့အတွက်ဘာသစ္စာဒုက္ခသစ္စာသိခဲ့ရလား ကိုယ်တော်တွေတော့မလုပ်ခဲ့ဘူးလား သစ္စာတော့သိခဲ့ရလားသစ္စာမသိပဲကုသိုလ်ပြုခဲ့တယ်ဆိုအဲ့ဒီကုသိုလ်သည်အဝိဇ္ဇာပစ္စယပုံညာပိသင်္ခါရာပြောကြည့်စမ်းအဝိဇ္ဇ
ာပစ္စယပုံညာပိသင်္ခါရာ
ကုသိုလ်ပြုခဲ့တော့ကသစ္စာသိခဲ့လို့လားမသိခဲ့လို့လားမသိခဲ့တဲ့အတွက်အဝိဇ္ဇာပစ္စယကုသိုလ်ပြုတာကပုံညာပိသင်္ခါရာသစ္စာမသိခဲ့တာကအဝိဇ္ဇာပစ္စယဟုတ်တယ်မလားကိုယ်တို့ပြုခဲ့တာကသင်္ခါရ။ဘာသင်္ခါရတော့
ပ
ုံညာပိသင်္ခါရ။အဲဒီတော့ကိုယ်တို့တွေတော့ပြုခဲ့ပါလေသစ္စာတိပိပြုခဲ့တာလားပြီးတော့မဟုတ်ဘူး။မဟုတ်တော့အဝိဇ္ဇာပစ္စယသင်္ခါရ။မဖြစ်ဘူးလားဖြစ်ခဲ့လား
။
အဝိဇ္ဇာပစ္စယဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးအပေါ်မှာဒုက္ခသစ္စာခန္ဓာ၅ပါးပါပဲလို့မသိခဲ့ပါဘူး။နော်မသိခဲ့ပဲနဲ့ကုသိုလ်ရင်ပြုခဲ့ကြတာပါဒုက္ခသစ္စာခန္ဓာ၅ပါးမသိဘူးဆိုတော့ဘယ်အသိတွေသိနေတော့လို့မေးရင်ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့မသိဘူးဆိုရင်ပုဂ္ဂိုလ်တ attva လို့သိနေတာပဲဟောခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိဘူးဆိုရင်ဘယ်လိုသိနေတော့ပုဂ္ဂိုလ်တ attva လို့ဆိုတဲ့အသိတွေမသိဘူးလားသိနေတာဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့မသိဘူးဆိုရင်ဒုက္ခလို့မသိဘူးလားသိနေလားခန္ဓာ၅ပါးကိုမသိတော့ဘယ်လိုသိနေတော့ခန္ဓာ၅ပါးကိုမသိတော့ဘယ်လိုသိနေတော့ပုဂ္ဂိုလ်တ attva လို့သိနေတယ်ဟုတ်တယ်မလားမိမိတဏ္ဍာမိမိပြန်ကြည့်လေနော်မိမိတဏ္ဍာမိမိပြန်ကြည့်တော့မှန်တယ်ကြည့်တော့ငါလို့မသိဘူးလားသိလားငါကငါဟာငါဥစ္စာတကယ်တော့ကြတော့ငါကငါဟာငါဥစ္စာလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီလိုမလားအဲဒီတော့ခန္ဓာ၅ပါးဒီတခြားမှာရှိတာလားမိမိတဏ္ဍာမှာရှိတာလ
ား
မိမိတဏ္ဍာမှာရှိတယ်သရဘာကိုကြည့်လိုက်တော့သရဘာတဏ္ဍာမှာရှိတယ်ကိုယ်တဏ္ဍာကိုကြည့်လိုက်တော့ကိုယ်တဏ္ဍာမှာရှိတယ်လူနဲ့ပြမသတ္တဝါဘယ်သတ္တဝါရဲ့တဏ္ဍာမှာပဲဖြစ်ဖြစ်ခန္ဓာဘယ်နှပါးရှိတော့ဒါပေမဲ့မျက်စိကလေးဖွင့်ကြည့်တော့မျက်စိနဲ့ဆင်းတဲ့တိုက်တော့မြင်စိတ်ပေါ်တယ်မြင်စေကလေးနဲ့ကြည့်လိုက်တဲ့အခါမှာခန္ဓာကိုခန္ဓာမှမသိတဲ့အခါကျတော့ဟောဒါငါသားလေးပဲဒါငါသမီးလေးပဲဒါငါဇနီးငါခင်ပွန်းပဲဆိုတော့အမြင်တွေမမြင်ဘူးလားမြင်နေလားမ
ြင်ပါဘ
ူးဒါပဲသမီးပဲဇနီးပဲခင်ပွန်းပဲဆိုတာတခြားလားပုဂ္ဂိုလ်တ attva လား တကယ်ရှိတာကခန္ဓာ၅ပါးသိတာကပုဂ္ဂိုလ်တ attva တကယ်ရှိတာကသိလိုက်တာက
ပုဂ္ဂိုလ
်တ attva ဟုတ်တယ်မလားတကယ်ရှိတာကဘာလို့သိလိုက်တာကခန္ဓာ၅ပါးလို့သိသလားမသိဘူးလ
ား
ခန္ဓာ၅ပါးလို့မသိတာကဘယ်လိုရဲ့တတ္တိပုဂ္ဂိုလ်တ attva လို့သိနေတာကတခြားရဲ့တတ္တိလားဒိဋ္ဌိရဲ့တတ္တိလားဒီတော့ဝိညာဉ်ကရှိကသွားရင်ဒိဋ္ဌိဆိုတဲ့ဥပါဒဏ်ကလည်းပဲနောက်ကမလိုက်ဘူးလားလိုက်လားခန္ဓာ၅ပါးကိုမသိတာကဘယ်လိုတော့ပုဂ္ဂိုလ်တ attva တို့သိနေတာကဘယ်လိုလဲဒိဋ္ဌိတရားဒီလိုမလားခန္ဓာ၅ပါးဒီပြည့်ရင်ပြတ်တတ်ပါတယ်ဖြစ်ပြတ်ပါသစ္စာဒုက္ခသစ္စာတို့သိသလားမသိဘူးလ
ား
မသိတာကဘယ်လိုရတတ်ဒီဒုက္ခသစ္စာတို့မသိတော့တခြားသိတာလားဒုက္ခလို့သိတာလားချမ်းသာတယ်လို့သိနေတာကဘယ်လိုရတတ်ဒီတဏှာတဏှာရတတ်ဒီဘယ်လိုရတတ်ဒီတော့ဒုက္ခသစ္စာကိုမသိတာကဘယ်လိုရဲ့တတ္တိချမ်းသာစိတ်ချမ်းသာမှန်လို့သိနေတာကဘယ်လိုရဲ့တတ္တိတကယ်တော့ကျတော့ချမ်းသာစိတ်ချမ်းသာမှန်လားဒုက္ခသစ္စာလားဒုက္ခသစ္စာဖြစ်ပါရဲ့တဲ့ဒုက္ခသစ္စာပါလို့မသိတာဘယ်လိုရဲ့တတ္တိဒုက္ခသစ္စာပါလို့တော့မသိကြဘူးဆိုရင်ချမ်းသာတယ်လို့ထင်နေမရဘူးလားရောက
်
ချမ်းသာတယ်လို့ထင်ရောက်နေတာကဘယ်လိုရဲ့တတ္တိအဝိဇ္ဇာကရှိခသွားရင်ဘလူကနောက်ကလိုက်ပါတော့။အော်မိမိတို့ရဲ့တဏ္ဍာမှာကြီးလိုက်တော့တခြားလားယောနခန္ဓာ၅ပါးလား။ဒါပေမဲ့မိမိကကြီးလိုက်တော့ယောနခန္ဓာလို့ထင်တာလား။ပုဂ္ဂိုလ်တ attva ငါလို့ထင်တာလား။ယောနခန္ဓာဆိုတဲ့အမည်နဲ့မမြောင်ဖုံးကြတာကဘလူရဲ့တတ္တိ။ပုဂ္ဂိုလ်တ attva ငါလို့အမြင်ပါတာကဘလူရဲ့တတ္တိ။ ပုဂ္ဂိုလ်သတ္တဝါ၅လုံးအမြင်မှားတာကဘယ်လိုရဲ့သတ္တိ ဒိဋ္ဌိရဲ့သတ္တိဒိဋ္ဌိဆိုတာဉာဏ်ဥပါဒနာအဲဒီကဝိသတာရှိကသွားရင်ဘယ်လိုဒီနောက်ကလိုက်တော့တဏှာဥပါဒနာကလိုက်တယ်မဟုတ်လားတဏှာဥပါဒနာကလိုက်ပုံလေးသိစေခြင်းလို့ရှင်းပေးနေတာနော်ရေပုံရာအဖြစ်တော့သိတယ်လေအဝိဇ္ဇာကိုယူရင်တဏှာဥပါဒကိုလည်းယူရမယ်မသိဘူးလားသိလားဘယ်လိုနည်းနဲ့တဏှာဥပါဒဖြစ်တယ်ဆိုတာကိုသိအောင်ရှင်းပေးနေတာဟုတ်တယ်မဟုတ်လားအဲဒီတော့အဝိဇ္ဇာကခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိအောင်ဘာလို့ထားတော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိအောင်ဝိဇ္ဇာကဖောင်းွယ်ထားတော့ဟောမိမိတို့ရဲ့အမြင်ထဲမှာခန္ဓာ၅ပါးဆိုတဲ့အမြင်นี่မရှိတော့ဘူးဘယ်လိုမြင်နေသလဲပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲလူပဲနတ်ပဲညီမပဲဟုတ်တယ်မလားဒုပေါင်ကရှင်လက်ပဲအဲ့ဒီမြင်နေမမြင်ဘူးလားမြင်တယ်မြင်ပါတယ်အဲ့ဒီမြင်နေတာလူရဲ့တတိတော်ဒိဋ္ဌိရဲ့တတိလူရဲ့တတိတော်မှန်တော့မြင်လားပါတော့မြင်လားပါတော့အမြင်ဟုတ်တယ်မလားလောကအနေနဲ့မြင်တာကိစ္စမရှိပေမဲ့အထင်အနေနဲ့တကယ်စွဲမနေဘူးတော့ရေးကြည့်တာပေါ့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့စွဲကြည့်ရှိနေမယ်ဆိုတော့ဒိဋ္ဌိဖြစ်တာသိကြတယ်အဲဒါကြောင့်မို့အဝိဇ္ဇာကရှေ့ကသွားရင်ဒိဋ္ဌိဆိုတဲ့ဥပါဒဏ်ကလည်းပဲနောက်ကမလန်ခိုးလာလိုက်လားနောက်တစ်ခါခန္ဓာ၅ပါးသည်ဖြစ်ပြပါသစ္စာဒုက္ခသစ္စာပါဖြစ်ပါရဲ့တဲ့ဒုက္ခသစ္စာလို့သိသလားမသိဘူးလားမသိအောင်ဖောက်ပြတာကဘယ်လိုရဲ့တတ္တိဒုက္ခသစ္စာပါပဲလို့မသိတော့ဘယ်လိုထင်နေတော့ဒုက္ခချမ်းသာစေချမ်းသာမှန်လို့မထင်ဘူးလားထင်နေလားချမ်းသာစေချမ်းသာမှန်တရားဒုက္ခတရားပါပဲလို့ထင်တာကဘယ်လိုရဲ့တတ္တိဘယ်လိုရဲ့တတ္တိသနာရဲ့တတ္တိဒီလိုဆိုတော့အဝိဇ္ဇာသာရှိကရှိနေရင်တဏှာရဲ့ဥပါဒဏ်တွေမပြေလားဖြစ်လားအဝိဇ္ဇာတဏှာဥပါဒဏ်တွေဖြစ်နေတဲ့အခါကျတော့ပြုလို့ဆောင်ရွက်မှုမှန်တယ်များအဝိဇ္ဇာရဲ့လွန်မောအချုပ်မှုနဲ့ပြုလို့ဆောင်ရွက်နေတယ်။တဏှာရဲ့လွန်မောအချုပ်မှုနဲ့ပြုလို့ဆောင်ရွက်နေတယ်။ဒိဋ္ဌိရဲ့လွန်မောအချုပ်မှုနဲ့ပြုလို့ဆောင်ရွက်နေတယ်။ဒီလိုမလား။အဝိဇ္ဇာရဲ့လွန်မောအချုပ်မှုနဲ့ပြုလို့ဆောင်ရွက်နေတယ်ဆိုတာဘာပြောတာလဲဆိုတော့မတိပဲနဲ့ပြုလို့သစ္စာမတိပဲနဲ့ပြုလို့တာမှန်တယ်ဗျာ။အဲ့ဒီပြုလို့မှုအပေါ်မှာဘလို့အချုပ်နေတော့ပြုလို့တာကသင်္ခါရအောက်ချုပ်တာကအဝိဇ္ဇာဟုတ်တယ်မလားဒုက္ခသစ္စာမသိမှုနဲ့ကာယကဝဉ္စီကမနောကံဤပြုလို့တဲ့ဒုက္ခသစ္စာမသိမှုနဲ့သံကုသိုလ်ဤပြုလို့တဲ့ဒုက္ခသစ္စာမသိမှုနဲ့ပုညကရိယာဟုတ်တို့ဒါနသီလဘာဝနာဤပြုလို့တဲ့ဒုက္ခသစ္စာမသိမှုနဲ့ပုညကံစုစရိုက်တရား၁၀ပါးဤပြုလို့တဲ့ဟုတ်တယ်မလားဒုက္ခသစ္စာသိသလားမသိဘူးလားဒုက္ခသစ္စာမသိမှုနဲ့ဒါနသီလဘာဝနာတွေပြုလုပ်တဲ့ဒုက္ခသစ္စာမသိမှုကတခြားလားဝိဇ္ဇာလားပြုလုပ်တာကတခြားလားသင်္ခါရလားအဝိဇ္ဇာပစ္စယသင်္ခါရဟုတ်တယ်မလားဒုက္ခသစ္စာမသိတာကဘယ်လိုရဲ့သဘောသို့တော်တွေပြုလုပ်တာကဘယ်လိုရဲ့သဘောအဲ့ဒီသင်္ခါရဆိုတဲ့ကံပေါ်မှာဘယ်လိုအချုပ်နေတော့အဝိဇ္ဇာအချုပ်နေတယ်ဒီလိုမလားကျန်တော့ကကြာတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲလေးတွေကမရှိဘူးလားရှိတာခန္ဓာ၅ပါးကိုတဲ့ခန္ဓာ၅ပါးရဲ့လို့သာမိမိတို့ကသဘောမပေါက်နိုင်ကြဘူးဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲလေးတွေရှိနေသေးတာပေါ့ပုဂ္ဂိုလ်အတွေ့ပြုလုပ်တယ်တ attva အတွေ့ပြုလုပ်တယ်ငါအတွေ့ပြုလုပ်တယ်ဇနီးအတွေ့ပြုလုပ်တယ်ခင်ပေါ့အတွေ့ပြုလုပ်တယ်ဒီလိုမလားကိုယ်တော်လေးပဲပြုနော်ဒါနကုသိုလ်လေးပြည့်ပြည့်သီလကုသိုလ်လေးပြည့်ပြည့်ငါအတွက်ပြုလုပ်တယ်ဟုတ်တယ်မလားငါအတွက်စရာကတခြားလားဒိဋ္ဌိလားပြုလုပ်တာကတခြားလားသင်္ခါရလားသာအတွက်သမီးအတွက်စရာတခြားလားဒိဋ္ဌိလားပြုလုပ်တာကတခြားလားသင်္ခါရလားရှင်ဤအတွက်ခင်ဗျားအတွက်စရာကတခြားလားဒိဋ္ဌိလားပြုလုပ်တာကတခြားလားသင်္ခါရလားဒီလိုဆိုရင်ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမအတွက်ဒီကုသိုလ်တွေပြုလုပ်နေကြမယ်ဆိုရင်တဲ့အဲ့ဒီပြုလုပ်တဲ့ကုသိုလ်ကောင်းမှုဆိုတဲ့ပုံညာပိသင်္ခါရအပေါ်မှာဘယ်လိုအောင်ချုပ်နေတော့ဘယ်လိုအောင်ချုပ်နေတော့သိကြရဲ့လားပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလေးနဲ့ပြုလုပ်နေကြတာဘယ်လိုအောင်ချုပ်နေတော့ အဲ့ဒီကုသိုလ်ပေါ်မှာဘယ်လိုချုပ်နေပါလဲဒေဒီအောင်ချုပ်နေတာဟုတ်တယ်မလားဒေဒီအောင်ချုပ်တဲ့ကံဆရာတော်ဘုရားကြီးမကြပါကြပြောတယ်လေဒေဒီဒိဋ္ဌုပါတဲ့ဒေဒီအောင်ချုပ်တဲ့ကံမပြောခဲ့ဘူးလားပြောခဲ့လားအခုပြောနေတာအဲ့ဒီဒေဒီအောင်ချုပ်တဲ့ကံအကြောင်းပြောနေတာမလားကုသိုလ်တော့ပြုလုပ်ပါတယ်ကုသိုလ်တော့ပြုလုပ်ပါတယ်နိဗ္ဗာန်လိုခြင်းလို့ပြုလုပ်တာဆိုရင်တော့မမှန်ဘူးလားမှန်လားနိဗ္ဗာန်လိုခြင်းတော့ပြုလို့တာဒီတခြားနဲ့ပြုလို့တာလားဉာဏ်နဲ့ပြုလို့တာလားသိတိခြားခြားစဉ်းစားနားထောင်တော့နားကြည့်ကြည့်နဲ့နားထောင်ဟုတ်တယ်မလားနားကြည့်ကြည့်နဲ့နားထောင်ပါနိဗ္ဗာန်လိုခြင်းတော့ပြုလို့တာဒီနော်နိဗ္ဗာန်လိုခြင်းတော့ပြုလို့တာဒီလိုခြင်းတဲ့သဘောလေးပါတော့တဏှာသဘောတော့မသိရဘူးလားသိရလားသို့တော့အဲ့ဒီတဏှာသဘောဒီကုသလဆန္ဒပါတဲ့နော်ပြောပါလို့တဲ့တဏှာရဲ့သဘောမဟုတ်ပါဘူးဒါထားကောင်းတဲ့သဘောတရားလေးပါအာဓမ္မနာသို့တော်ကောင်းမှုတရားမှာရှိသိရှိတတ်တဲ့ဆန္ဒတရားကလေးပါတဲ့နော်ဒါကြောင့်နိဗ္ဗာန်လိုခြင်းတဲ့သဘောမျိုးကြတော့အာကုသိုလ်လို့ပြောလို့မရတော့ဘူးနော်ဒါကြောင့်နိဗ္ဗာန်လိုခြင်းလို့ဒါနာကုသိုလ်ပြုလုပ်တဲ့နိဗ္ဗာန်လိုခြင်းလို့သီလဆောင်တည်တဲ့နိဗ္ဗာန်လိုခြင်းလို့နော်ဘာဝနာကုသိုလ်ပြုလုပ်တဲ့နိဗ္ဗာန်လိုခြင်းလို့ဆိုတာတခြားတဲ့လိုခြင်းတာလားဉာဏ်နဲ့လိုခြင်းတာလားဉာဏ်နဲ့လိုခြင်းတာနိဗ္ဗာန်လိုခြင်းလို့ဒါနကုသိုလ်ပြုလုပ်တဲ့အဲ့ဒီဒါနကုသိုလ်အပေါ်မှာတခြားဥသိဒါလားဉာဏ်ဥသိဒါလားနိဗ္ဗာန်လိုခြင်းလို့သီလထောက်တည်တဲ့အဲ့ဒီသီလကုသိုလ်အပေါ်မှာတခြားဥသိဒါလားဉာဏ်ဥသိဒါလားနိဗ္ဗာန်လိုခြင်းလို့ဘာဝနာကုသိုလ်ပြုလုပ်တဲ့အဲ့ဒီဘာဝနာကုသိုလ်အပေါ်မှာတခြားဥသိဒါလားဉာဏ်ဥသိဒါလားဒါကြောင့်ကုသိုလ်ပြုရင်ဘာကုသိုလ်ပဲပြုစုဘာရွယ်ချက်နဲ့ပြုရမှာလဲနိဗ္ဗာန်လိုခြင်းတယ်ဆိုတဲ့ရွယ်ချက်နဲ့ပြုပါဟုတ်တယ်မလားဘာရွယ်ချက်နဲ့ပြုရမှာလဲနိဗ္ဗာန်ကိုသာမြော်လင်းပါနိဗ္ဗာန်ကိုသာတောင်းတပါနိဗ္ဗာန်ကိုသာလိုခြင်းပါနော်နိဗ္ဗာန်ကိုသာမြော်လင်းပါနိဗ္ဗာန်ကိုသာတောင်းတပါနိဗ္ဗာန်ကိုသာလိုခြင်းပါဒုက္ခခတ်သိခြင်းရမှမြတ်နိဗ္ဗာန်ကိုရရပါလို့ဤလိုဆုတောင်းပါဟုတ်တယ်မလားဘယ်လိုဆုတောင်းရပါလဲဒုက္ခခတ်သိခြင်းရမှမြတ်နိဗ္ဗာန်ကိုရရပါလို့ဤအဲ့ဒါလို့ဆွတောင်းရမှာမလားအဲ့ဒါလို့ဆွတောင်းပြီးတော့ကုသိုလ်ပြုမယ်ဆိုရင်အဲ့ဒီကုသိုလ်ပေါ်မှာဘယ်လိုဥသိနေတော့ဉာဏ်ဥသိနေတာဉာဏ်ဥသိတဲ့ကုသိုလ်တရားပို့ပေးမှလားနိဗ္ဗာန်ပို့ပေးမှလားဒီလိုဆိုရင်အဲ့ဒီကုသိုလ်သည်တဲ့မိမိတို့အတွက်နော်မိမိတို့အတွက်အဝိဇ္ဇာဥသိတဲ့ကုသိုလ်လည်းမဟုတ်တော့ဘူးဒေဒီဥသိတဲ့ကုသိုလ်လည်းမဟုတ်တော့ဘူးတဏှာဥသိတဲ့ကုသိုလ်လည်းအခုပြောနေတာကဝိဇ္ဇာဒိဋ္ဌိတဏှာဥစ္စေတဲ့ကုသိုလ်ကြောင့်ပြောနေတာမဟုတ်လားပြုသင့်တဲ့ကုသိုလ်လားမပြုသင့်တဲ့ကုသိုလ်လားကုသိုလ်ကတော့ပြုသင့်တယ်ရည်ရွယ်ချက်ကပါနေတာကုသိုလ်ကကုသိုလ်ကမမှန်ဘူးလားမှန်လားဘာကပါနေတော့ရည်ရွယ်ချက်ပါနေတဲ့ကုသိုလ်ပြုသင့်သလားမပြုသင့်ဘူးလားဒီကနေ့နော်မော်တော်ကမောင်းထွက်တယ်မော်တော်ကဘလောက်ပဲကောင်းကောင်းဟုတ်တယ်မဟုတ်လားလမ်းမနေရင်လူချင်းနဲ့ဖမ်းတယ်ရောက်ပါမလားရောက်ပါဘူးမော်တော်ကားကြီးဘလောက်ပဲကောင်းကောင်းလမ်းမနေရင်လူချင်းနဲ့မြို့ရောက်ပါမလားအဲ့ဒီတော့ဆိုအဲ့ဒီလမ်းသွားသေးသလားမသွားသေးဘူးလားမသွားသေးဘူးလမ်းမှမှသွားသေးတယ်လမ်းမရင်အခုလည်းကုသိုလ်ကောင်းမှုစရာကရင်နဲ့တူတာပေါ့ကုသိုလ်ကောင်းမှုစရာဘာနဲ့တူတော့ရင်နဲ့တူတယ်မော်တော်ကားနဲ့တူတယ်ဘလောက်ပဲမတော်ကားကြီးနဲ့တွေ့တဲ့ကုသိုလ်ကောင်းမှုတွေကောင်းမင်ကောင်းကြတော့လည်းပဲဒါနကုသိုလ်သီလကုသိုလ်သမဏဝိပဿနာဘာဝနာကုသိုလ်တွေကောင်းမင်ကောင်းကြတော့လည်းပဲသာအထသမီးအတွက်ဆိုရင်တခြားလားဥသိဒါလားဒိဋ္ဌိဥသိဒါလားသစ္စာမသိရင်တခြားဥသိဒါလားဝိဇ္ဇာဥသိဒါလားလူချမ်းသာလူချမ်းသာဓမ္မချမ်းသာလူချင်းပါတယ်ဆိုရင်တခြားဥသိဒါလားတဏှာဥသိဒါလားတဏှာဥသိတဲ့ကုသိုလ်တွေမဖြစ်ဘူးလားဖြစ်နေလားရည်ရွယ်ချက်တွေမမှားဘူးလားမှားတယ်လားကုသိုလ်ကတော့မှန်တယ်ရည်ရွယ်ချက်ကမှားတယ်ဟုတ်တယ်မလားကုသိုလ်ကတော့မမှန်ဘူးလားမှားလားဘာတွေမှားနေတော့ရည်ရွယ်ချက်မှားနေတယ်ဘာတွေဥသိနေလို့တော့အဝိဇ္ဇာလည်းဥသိတယ်တဏှာလည်းဥသိတယ်ဒိဋ္ဌိလည်းဒုက္ခသစ္စာမသိဘဲနဲ့ပြုလုပ်မယ်ဆိုရင်ဘယ်လိုဥသိနေတော့ဘောဂတ္တဝါငါအတွက်ပြုလုပ်နေတာဆိုရင်ဘယ်လိုဥသိနေတော့လူချမ်းသာနာချမ်းသာလူချင်းလို့ပြုလုပ်နေပါတယ်ဆိုရင်ကနာဥသိတာမလား အဝိဇ္ဇာဥသိတဲ့ကုသိုလ်သည်ပုံညာပြီးသင်္ခါရနော်အဝိဇ္ဇာဥသိတဲ့ကုသိုလ်သည်ဘာလဲတော့ကဏဥသိတဲ့ကုသိုလ်လည်းပဲပုံညာပြီးသင်္ခါရဒေဋ္ဌိဥသိတဲ့ကုသိုလ်လည်းပဲပုံညာပြီးသင်္ခါရဟုတ်တယ်မလားအဝိဇ္ဇာဒေဋ္ဌိကဏဥသိတဲ့အခါကျတော့အဲ့ဒီကုသိုလ်ကဘာတွေပြုပြင်ပေးမလဲမေးတော့အဘိသင်္ခါရပြုပြင်ပေးပါတယ်ဘာတွေပြုပြင်ပေးတာတော့ဘာတွေပြုပြင်ပေးတာတော့ခန္ဓာ၅ပါးရအောင်ပြုပြင်ပေးတယ်ဘာတွေပြုပြင်ပေးတာတော့ခန္ဓာ၅ပါးရအောင်ပြုပြင်ပေးတယ်မလားဘာတွေအဘိသင်္ခါရဆိုတဲ့တရားတွေကဘာတွေရအောင်ပြုပြင်ပေးတော့ဒီဘန်းတဲ့ဘက်ကသက်သေပြနေတာလေခန္ဓာ၅ပါးရအောင်ပြုပြင်ပေးတာအဲ့ဒီခန္ဓာ၅ပါးရတာပါပြီဘာသစ္စာတော့ဒုက္ခသစ္စာဘာသစ္စာတော့အကျိုးအမြတ်နေတဲ့ဘာသစ္စာရတော့ဒုက္ခသစ္စာရတယ်အဝိဇ္ဇာဥသိတဲ့ကုသိုလ်သည်အကျိုးအမြတ်နေတဲ့ဘာသစ္စာရတော့တဏှာဥသိတဲ့ကုသိုလ်သည်အကျိုးအမြတ်နေတဲ့ဘာသစ္စာရတော့ဒေဋ္ဌိဥသိတဲ့ကုသိုလ်သည်အကျိုးအမြတ်နေတဲ့ဘာသစ္စာရတော့ဒါကြောင့်မလို့အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံဟုတ်တယ်မလားကံကြောင့်ရောက်လာပေါ့ရောက်လာတဲ့ဒုက္ခသစ္စာတွေမပေါ်ဘူးလားပေါ်လားဘယ်လိုတွေတော့ဘယ်လိုတွေကပြုပြင်ဖန်တီးပေးလိုက်လို့ဒုက္ခသစ္စာဆိုတဲ့ရောက်လာနေပေါ်တာလဲပြီးတော့အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံကြောင့်ရောက်လာပေါ့နော်အဲ့ဒီမှာဒီကလက်သက်တည်းအခါကတော့ကံပေါ့အဲ့ဒီကလက်သက်တည်းအခါကဘယ်လိုလဲသရုပ်ကကြောရတော့ကံအဖြစ်နဲ့တော့ကထောက်ပံ့ပေးနေတာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဟုတ်တယ်မလားအဲ့ဒီတရားသုံးမျိုးကနေဥသိပြီးတော့လွှမ်းမိုးပြီးတော့အုပ်ချုပ်ပြီးတော့နောက်ကနေပြီးတော့ခိုင်းစင်နေတဲ့အခါကျတော့ဟောကံမဘဝဆိုတဲ့သင်္ခါရတရားကလူချမ်းသာရာကြောင်းလို့တည်းမလို့ရဘူးလားနတ်ချမ်းသာရာကြောင်းလို့တည်းမလို့ရဘူးလားလောဘီအာရယောသာမရဘူးလားရလားရတာကခန္ဓာဘယ်နှပါဘာသစ္စာတော့ဒုက္ခသစ္စာမရဘူးလားရလားဒုက္ခသစ္စာတွေရနေကြတာပေါ့ကံကြောင့်ရောက်လာပေါ့ဒီလိုမလားဒါကပုံညာပိသင်္ခါရမလားပုံညာပိသင်္ခါရဆိုတာဘယ်ဘုံဘယ်ဘဝမှာဘယ်ဌာနမှာရှိတဲ့ဒုက္ခသစ္စာလဲပြီးတော့ဒုက္ကတိဘုံနဲ့သုဘဝေစရဇမဘုံနော်ဒုက္ကတိကခန္ဓာဘုံသုဘဝေစရဇမဘုံက16ဘုံဟုတ်တယ်မလားအခုလာတော့ငါပုံညာပိသင်္ခါရတော့ကဘယ်ဘုံဘယ်ဘဝမှာဒုက္ခသစ္စာရတော့အပယ်လေးဘုံအဘုံညာပိသင်္ခါရရဲ့ဘယ်ဘုံမှာဒုက္ခသစ္စာဖြစ်တော့အပယ်လေးဘုံမှာဒုက္ခသစ္စာဖြစ်ပါတယ်ပုံညာပိသင်္ခါရပြုလုပ်မယ်ဆိုရင်ဘယ်ဘုံတွေမှာဒုက္ခသစ္စာတွေရတော့ကာမဒုက္ခတိခန္ဓာဘုံပရိဘဝေစရ16ဘုံအလုံးပေါင်းလိုက်တော့23ဘုံဟုတ်တယ်မလားအဲ့ဒီ23ဘုံမှာဒုက္ခသစ္စာတွေမရဘူးလားရလား23ရဲ့ပယ်လေးဘုံရဲ့ပေါင်းလိုက်တော့ဘာဖြစ်တော့23ဘုံဟုတ်တယ်မလားနောက်တကအာနိသာတိသင်္ခါရဆိုတာတခြားလားအာရုပဆံလားအာရုပဆံဘာဆံလဲတော့အဲဒီအာရုပဆံပြောလို့ပြတော့လည်းပဲအဝိဇ္ဇာဖြစ်เสียသင်္ခါရအဝိဇ္ဇာဖြစ်တော့သဏ္ဍာန်ဖြစ်တယ်အဝိဇ္ဇာဖြစ်တော့ဒိဋ္ဌိဖြစ်တယ်အဝိဇ္ဇာဖြစ်တော့သဏ္ဍာန်နဲ့ဥပါဒဏ်တွေမဖြစ်ဘူးလားဖြစ်လားအဝိဇ္ဇာအုံချုပ်တဲ့အာနိသာတိသင်္ခါရအဝိဇ္ဇာအုံချုပ်တဲ့အာနိသာတိသင်္ခါရတဏှာအုံချုပ်တဲ့အာနိသာတိသင်္ခါရဥပါဒဏ်အုံချုပ်တဲ့အာနိသာတိသင်္ခါရဒီလိုမလားပြန်ပြောစမ်းအဝိဇ္ဇာအုံချုပ်တဲ့အာနိသာတိသင်္ခါရတဏှာအုံချုပ်တဲ့အာနိသာတိသင်္ခါရဥပါဒဏ်အုံချုပ်တဲ့အာနိသာတိသင်္ခါရအုံချုပ်နေတာကတခြားတရားတွေအုံချုပ်နေတာကိလေသာတွေအုံချုပ်နေတာကိလေသာတွေဟောကြောင်းနေတာအာနိသာတိသင်္ခါရဇာလေးတော့မရဘူးလားရလားရပြီပဲဟောအာရိဇံပေါ်မှာကိလေသာတရားတွေအောက်လျှောက်နေတဲ့အခါကျတော့ဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံအာရိကံကြောင့်တခြားရမလားရုံနဲ့နေရမလားအာရုပဘုံဆိုတော့ရုံမပါဘူးပေါ့ဒီနော်နာသက်သက်ပဲပြောကြပါစို့အဲဒီတော့ရုံနဲ့ဆိုတာကရေပေါ်ရာအဖြစ်ပြောလိုက်တာပေါ့နော်ရုံနဲ့ဆိုတာကရေပေါ်ရာအဖြစ်ပေါ့တကယ်ကြတော့အနိစ္စပိသင်္ခါရကြောင့်နံတရားသက်သက်ရတယ်လို့ဒီလိုမှတ်လိုက်ပါဟောပြီအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒာကံနေကြောင့်ယုံနံနေပေါ်ပါတယ်အဲ့ဒီယုံနံနေခန္ဓာ၅ပါးဖြစ် ြည်ပြင်းပြတ်တတ်တဲ့ပါသစ္စာတော့ဒုက္ခသစ္စာတွေဒီပဲမရဘူးလားရလားဒုက္ခသစ္စာရပြီဆိုရင်ဘုန်းကြီးတို့တရားတော်မှာတွေသန္တရာရပ်သားမလားသန္တရာလည်းပြန်ရောက်နေတာလားသန္တရာလည်းပြန်ရောက်နေတာအဲ့ဒီဒုက္ခသစ္စာကြီးတွေဘာနဲ့တူလဲဆိုတော့အပင်ကြီးနဲ့တူတယ်တဲ့ဘာနဲ့တူတော့အပင်ကြီးနဲ့တူတယ်ဆိုတော့သမုဒယသစ္စာဆိုတဲ့မျိုးစိတ်တွေမကြဘူးလားကြပါလားဒုက္ခသစ္စာတွေဘာနဲ့တူသစ်ပင်ကြီးနဲ့တူတယ်ဒုက္ခသစ္စာကဘာနဲ့တူဒုက္ခသစ္စာဆိုတဲ့သစ်ပင်ကြီးပေါက်ပါလာပြီဆိုရင်မမကျင်နေပြီဆိုရင်သမုဒယသစ္စာဆိုတဲ့မျိုးစိတ်တွေပြန်ပြီးတော့မကြဘူးလားကြလားသမုဒယသစ္စာဆိုတဲ့မျိုးစိတ်တွေပြန်ပြီးတော့မကြဘူးလားကြလားဘယ်လိုလေးနဲ့ကြမလဲဆိုရင်ယုံနာကိုယုံနာမှန်သိရင်တော့ပါရဲ့ဟုတ်တယ်မလားသိရင်တော့ပါရဲ့မသိခဲ့တော့ဘယ်လိုပြန်ရောက်လာတော့ယုံနာကိုယုံနာပါပဲလို့မသိခဲ့တော့ဘာမျိုးစိတ်ကြတော့အဝိဇ္ဇာမျိုးစိတ်ကြတယ်။ဘာမျိုးစိတ်ကြတော့ယုံနာကိုယုံနာမှမသိရင်ဘာမျိုးစိတ်တွေပြန်ကြနေတော့ခန္ဓာငါးပါးဒုက္ခသစ္စာပင်ကြီးကနေကြနေတာမလား။ခန္ဓာငါးပါးဒုက္ခသစ္စာပင်ကြီးကနေကြနေတာမလား။ခန္ဓာငါးပါးဒုက္ခသစ္စာပင်ကြီးကိုအပင်ကြီးကနေပြီးတော့မျိုးစိတ်တွေမကြဘူးလားကြနေတာ။ဘာမျိုးစိတ်လဲပြီးတော့သမုဒယသစ္စာမျိုးစိတ်တွေပေါ့။ဘယ်သူတွေလဲပြီးတော့ဝိဇ္ဇာတဏှာဥပါဒာတွေမလား။အဲ့ဒီတော့ဘယ်လိုအချိန်မှာဝိဇ္ဇာမျိုးစိတ်ကြပါလိမ့်မလဲ။ယုံနာကိုယုံနာမှမသိတဲ့အချိန်မှာအဝိဇ္ဇာမျိုးစိတ်မကြဘူးလားကြလားအဲ့ဒီယုံနာကိုပုသောတ္တဝါငါလုံးမြတ်ထင်လိုက်မယ်ဆိုရင်ဘာမျိုးစိတ်ကြမှာလဲအဲ့ဒီယုံနာကိုငါဆိုတဲ့အမြင်လေးနဲ့သာဆိုတဲ့အမြင်လေးနဲ့သမီးဆိုတဲ့အမြင်လေးနဲ့သာရတတ်မဲ့နှိမ့်သက်တဲ့သဘောလေးမျိုးပေါ်လာခဲ့မယ်ဆိုရင်ဘာမျိုးစိတ်ကြမလဲတဏှာမျိုးစိတ်တွေကြမယ်ဘာမျိုးစိတ်ကြမှာလဲအပင်မမျိုးဟုတ်တယ်မလားအပင်ကဘာနဲ့တူရောက်လည်နဲ့တူတယ်မျိုးကဘာနဲ့တူကိလေသာနဲ့တူတယ်အပင်ကဘာနဲ့တူရောက်လည်နဲ့တူတယ်မျိုးကဘာနဲ့တူကိလေသာဆိုတော့ကံမှာပါတာပေါ့နော်ကိလေသာဆိုတော့ကံမှာလမ်းဆောင်နေတော့ကံမှာလမ်းဆောင်နေကိလေသာကဆန်းတော့ကံကမလို့ရဘူးလားလို့ရလားအဲဒီတော့ကိလေသာဥစည်းတဲ့ကံဘာဥစည်းတဲ့ကံတော့သစ္စာမြင်နေကြတော့ဘာသစ္စာတော့အပင်ကြီးကဘာသစ္စာမျိုးစိကဘာသစ္စာသစ္စာမြင်နေကြတော့အပင်ကြီးကဘာသစ္စာမျိုးစိကဘာသစ္စာဟောဒီပရိသတ်သမမတရားအနေနဲ့ပြောတော့အပင်ကြီးကတရားလားယုံလားလားမျိုးစိကတရားလားကံလားရိုးရိုးကံလားကိလေသာကိုချုပ်တဲ့ကံလားအဲ့ဒီတော့မိမိတို့ရဲ့သဏ္ဍာန်မှာယုံနာခန္ဓာဆိုတဲ့ပင်ကြီးမပေါက်ဖွားဘူးလားပေါက်ဖွားလားလားအဲ့ဒီယုံနာခန္ဓာကိုယုံနာခန္ဓာမှမသိဘူးဆိုရင်ဘယ်မျိုးစိကြတော့အဝိဇ္ဇာမျိုးစိကြတယ်ဘာမျိုးစိကြတော့အဝိဇ္ဇာမျိုးစိကြတော့အဝိဇ္ဇာဥစည်းပြီးတော့ကံနေပြုလို့ရင်အဝိဇ္ဇာဥချုံတဲ့ကံမျိုးစိဟုတ်တယ်မလားနောက်တစ်ခါအဲ့ဒီခန္ဓာ၅ပါးကိုယုံနာခန္ဓာ၅ပါးယုံနာတရားကိုပုဂ္ဂိုလ်သတ္တဝါငါလို့ယောက်ျားမိန်းမလို့ထင်နေရင်ဘာမျိုးစိတ်ကြတော့ဒိဋ္ဌိမျိုးစိတ်ကြကြတော့လည်းပဲအဲ့ဒီဒိဋ္ဌိမျိုးစိတ်ကဒိဋ္ဌိအောင်ချုပ်တဲ့ကံနေမဖြစ်ဘူးလားဖြစ်လာလားပုဂ္ဂိုလ်သတ္တဝါငါယောက်ျားမိန်းမဆိုတဲ့ဆွဲရည်နဲ့တကယ်လို့မြတ်တရားတမဲ့နှစ်သက်မယ်ဆိုရင်တဏှာတခြားလားတဏှာလားတဏှာမျိုးစိတ်တွေမကြဘူးလားကြလားအဝိဇ္ဇာမျိုးစိတ်ဒိဋ္ဌိမျိုးစိတ်တဏှာမျိုးစိတ်အဲ့ဒီမျိုးစစ်၃မျိုးလုံးဒီခင်လေးခြုံပြီးတော့ပြောလိုက်တော့ကံမျိုးစစ်ခြုံပြီးတော့ပြောလိုက်တော့ဘာမျိုးစစ်လဲကံမျိုးစစ်ဒီလိုမလားအဲ့ဒီတော့အပင်မာမျိုးမျိုးမအပင်အပင်ကယုံနာမျိုးကကံအပင်ကဘာတော့ယုံနာမျိုးကကံအပင်ကဘာသစ္စာမျိုးစစ်ကဘာသစ္စာအဲ့ဒီနေနဲ့ပဲတသန္တရာတော့အပင်မာမျိုးမျိုးမအပင်စင်မင်းမပြတ်ဆက်ဆက်တည်းဟာကံကြောင့်နံယုံနံယုံကြောင့်ကံအဖန်မှန်ဖြစ်ပြန်ဤလေယောတသံ္ဍရာလုံးသစ္စာပြမနဲ့ကျင့်နေနေရတော့ဘာသစ္စာနဲ့ဘာသစ္စာကျင့်နေနေရတော့ဒါကြောင့်သစ္စာနဲ့ခုဒီလိုမလားသစ္စာနဲ့ဘာနဲ့ကျင့်နေနေရတော့မလားဘုရားဆရာတော်ဘုရားကြီးကဘယ်လိုနေတာသိကောင်းထားတော့သစ္စာနဲ့ခုအဲ့ဒီသစ္စာနဲ့ခုနဲ့လည်းသံ္ဍရာကျင့်နေနေရပါတယ်တဲ့နော်အဲ့ဒီသစ္စာနဲ့ခုနဲ့သံဃာကျင်းနေခြင်းမှရချင်းပါတယ်ဆိုရင်အပင်ကြီးတရားမလားမျိုးစစ်တရားမလား မာသားရမလဲအပင်သားရမလားမျိုးစစ်သားရမလားမျိုးစစ်သားရမယ်မာသားရမလဲအပင်ကြီးကဂျိုးတရားကြီးပဲသွားသားလို့ရပါမလားဆိုတော့လည်းအဲ့ဒီအပင်ကြီးကနေပြီးတော့မျိုးစစ်တွေမကြဘူးလားကြလားအဲ့ဒီမျိုးစစ်တွေမကြအောင်ဆောင်ရွက်ရမယ်ဘာနဲ့ဆောင်ရွက်မလဲမက်နဲ့ဆောင်ရွက်ရမယ်ဘာနဲ့ဆောင်ရွက်ရမလဲအရိယပင်ကြီးဆိုတဲ့ယုံနာခန္ဓာကြီးကနေပြီးတော့အဝိဇ္ဇာဒိဋ္ဌိတနာဆိုတဲ့မျိုးစေ့တွေမကြအောင်ဘလုံးနဲ့ကာကွယ်ဓာမိပြရမှာလဲမဲနဲ့ကာကွယ်ဓာမိပြရမယ်မဲဆိုတာတခြားလားအရှုညာတရားလားအရှုညာတရားနဲ့ဟောဒီခန္ဓာရှုကခန္ဓာအပေါ်မှာကြည့်လိုက်တဲ့အခါကျတော့တခြားတွေမှာလားဖြစ်ပြယုံနာတွေမှာလားဖြစ်ပြမှာဖြစ်တတ်တော့ဖြစ်ပြပါသေးစားတော့ယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာပါပဲလို့သိလိုက်တဲ့အချိန်မှာဝိဇ္ဇာမျိုးစည်ကြအောင်မလားပုဂ္ဂတတဝငါးသရမြင်နေမပြောင်းဘူးလားပြောင်းလားဒိဋ္ဌိမျိုးစည်ကြအောင်မလားအမြဲတမ်းဖြစ်အမြဲတမ်းပြည့်နေတော့တရားဖွယ်ရာဖြစ်တဲ့ဖွယ်ရာများရှိသေးလားဒိဋ္ဌိမျိုးစည်တွေကြအောင်မလားအဝိဇ္ဇာဒိဋ္ဌိဒနာမျိုးစည်ကန့်သွားပြီဆိုရင်ကံမျိုးစည်ကိုမကန့်ဘူးလားကန့်ပါအဝိဇ္ဇာချုပ်တော့သင်္ခါရချုပ်တယ်သင်္ခါရချုပ်တော့ခန္ဓာငါးပါးမချုပ်ဘူးလားချုပ်လားအဲ့ဒီနည်းနဲ့ခန္ဓာငါးပါးချုပ်တော့ဧသမုရိယသစ္စာတွေသိတော့ဒုက္ခသစ္စာငြိမ့်ရင်ဆိုတဲ့အကျိုးမရဘူးလားရသမုရိယသစ္စာသိတော့ဒုက္ခသစ္စာငြိမ့်တာဒီတခြားလားဏိရောဓသစ္စာလားဏိရောဓသစ္စာရာကြောင့်မဲ့ခင်ခြင်းကတခြားလားမဂ္ဂသစ္စာလားအယောသစ္စာနှစ်ပါးမှသည်ဘာသစ္စာနှစ်ပါးဖြစ်သွားတော့အမြတ်သစ္စာနှစ်ပါးကဘာသစ္စာနဲ့ဘာသစ္စာအဲ့ဒီတော့သတ္တန္တရာလို့ကျင်လည်ခဲ့တာကသစ္စာဘယ်နှပါးယနေ့ကြိုးစားရမှာကသစ္စာဘယ်နှပါးဘာသစ္စာနဲ့ဘာသစ္စာအဲ့ဒါကနိရောဓသစ္စာနဲ့မဂ္ဂသစ္စာရအောင်နဲ့ကြိုးကြိုးစားစားနဲ့ကြည်ကြံကြောက်ကိုအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့သာရိသုံးရင်ဖော်ကတရားဝင်နေကောင်းချောက်ပါကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာမဏေမြတ်ကြီးကိုနိလာတပတ်တဲ့အောင်ပြည့်စုံဆောက်ရှောက်ခပ်ပါလာသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။